မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာလူထုနဲ့ကလေးငယ်တွေအတွက်နိုင်ငံကအကူအညီတွေပို့ပြီးပေးကြဖို့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ရဲ့ချစ်ကြည်ရေးတန်တမာလည်းဖြစ်အိန္ဒိယဘောလီဝုဒ်ရုပ်ရှင်လောကမှာနာမည်ကျော်မင်းသမီးတစ်ဦးလည်းဖြစ်တဲ့ Priyanka Chopra ကတိုက်တွန်းလိုက်ပါတယ်
This is a political problem and we don't have the answers to the political problems because we don't have those powers.
ဒါဟာနိုင်ငံရေးစေတနာတည်ပြီးကျမတို့မှာအာဏာမရှိတဲ့အတွက်နိုင်ငံရေးစေတနာတွေအတွက်ကျမတို့မှာအခြေမရှိပါဘူး။ဒါပေမဲ့လူသားတွေအနေနဲ့တော့ကျမတို့လုဆောင်နိုင်ပါတယ်။ဘယ်လိုအကူအညီမျိုးပဲဖြစ်ပါစေနည်းတယ်ဆိုတာမရှိပါဘူး။ကိုယ်နှလုံးသားထဲမှာခံစားရတယ်လို့လုဆောင်ပေးနိုင်ပါတယ်။ကလေးတွေအာဟာရပြည့်ဝစေဖို့အတွက်တထုပ်ကို900ကယ်လိုရီရှိတဲ့မြေပဲထောက်ပတ်အထုပ်လူတွေကြွေးပါရယ်။ပုံကြစိတ်ကဘာမှမရှိပါဘူး။ငွေလေးနည်းနည်းယူနိုင်တယ်ဆိုရင်တော့မှကလေးတယောက်တည်း3-5ဘတ်စာလောက်အစားအစာဝယ်လို့ရပါတယ်။ဒါဆိုရင်အနေဆုံးအဆင့်ကလေးတယောက်ကိုကျိုးမွေးဆောင်ရှောက်လိုက်တာပါပဲလို့ပရီယန်ကာချိုပရာကပြောပါတယ်။ဒင်္ဂါရီနိုင်ငံကောက်ဆက်စစ်သားဒေသကကူတူပါလောဘာလူခါလီဒုက္ခသည်စခန်းတွေကိုတွားပြီးတဲ့နောက်လုပ်တဲ့တင်းစားရှင်းလင်းပွဲတွင်မင်းမီပရီယန်ကာကအဲလိုပြောသွားတာပါ။အစားအစာတန်ရှင်းတဲ့ရေအမူအကာစနစ်တကျရှိတဲ့တန်ရှင်းရေးစနစ်နဲ့ပညာရေးလိုအခြေခံခွင့်ပြုတွေမရှိဘဲနေထိုင်နေရတဲ့လူငယ်များကလေးငယ်တွေကိစ္စကိုကန့်ကွက်တည်ရှင်းဖို့နိုင်ငံတကာအတိုင်းအဝန်းကိုပရီယန်ကာကတိုက်တွန်းပါတယ်။ဒီနေ့ရဲ့ကြံတဲ့ကာလတွေအတွက်လူငယ်ဒုက္ခတွေကိုကူညီဖို့ရမုံငွေဒေါ်လာ3950ကျော်ကိုကုလသမဂ္ဂကအမတ်လာမှာပန်ကြားထားပါတယ်။ဒါပေမဲ့အဲ့ဒီရမုံငွေရဲ့20%နှုန်းကိုတောင်မှအခုချိန်ထိမရသေးပါဘူး။